စကိုင်းတိုင်းမုံရွာခရိုင်ဆလင်းကြီးမြို့နယ်တွေကလေဗရောင်းတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်ပြီးတော့မြေယာအသိမ်းခံခဲ့ရတဲ့ရွာပေါင်း14ရွာကဒေသခံ300လောက်ဟာဒီကနေ့လေဗရောင်းတောင်မှာအစိုးရကဖွင့်ထားတဲ့ဆက်ဆံရေးရုံးကိုတွားပြီးတော့ညှိနှိုင်းဖို့တွားရောက်ခဲ့ကြပါတယ်။ပြည်လည်မှုများတဲ့အတွက်တရုတ်ကုမ္ပဏီဖြစ်တဲ့ဝမ်ပေါင်းကုမ္ပဏီကိုခြိတဲ့ဆန္ဒပြဖို့တွားရမှာရွှေလေးဆိုတဲ့ရွာနေရာမှာရဲအင်အားအလုံးရင်းနဲ့ပိတ်ဆို့ထားတာကိုခံခဲ့ရတယ်လို့ဆိုပါတယ်။အပြည့်စုံကိုမအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။စကိုင်းတိုင်းမုံရွာခရိုင်စားလင်းကြီးမြို့နယ်တဲကလက်ဗရောင်းတောင်ကျင်းနီစီမံကိန်းကြောင့်လေမြေဧကပေါင်း 9,800 ကျော်ကိုသိမ်းယူခဲ့ပြီးတဲ့နောက်ညနာကြေးပေးဖို့အတွက်ကုမ္ပဏီတွေကလုတ်ခဲ့ကြပြီမဲ့တန်ရတန်ချင်းမပေးရတဲ့အတွက်ဒေသခံတွေဟာသူတို့ရဲ့လေယာဉ်မြေတွေကနေဖယ်ရှားမပေးဘဲဆက်လက်လုတ်ကင်စားသောက်မှုတွေလုပ်နေကြတာပါ။အောက်တိုဘာလ3ရက်နေ့မှာတော့စီမံကိန်းကနေသိမ်းထားတဲ့မြေယာတွေပေါ်မှာရဲအင်အားတွေနဲ့တန်ဆူးချိုးလာခတ်ရာကနေဒေသခံတွေနဲ့တင်းမာမှုတွေဖြစ်ခဲ့ရတာပါ။ဒီကိစ္စကိုညှိနှိုင်းဖို့အတွက်ဒေသခံအင်အား300ကျော်ဟာလေဗရောင်းတောင်ကဆက်ဆံရေးရုံးကိုခြိတက်ပြီးညှိနှိုင်းခဲ့ရမှာအောင်မြင်မှုမရခဲ့တဲ့အကြောင်းဒေသခံရွာသူတို့ကပြောပြပါဗျ။တ
န်ဆူးလုံးလာခတ်တာကသူတို့ကဘယ်လိုလဲဆိုတော့ပေါ့နော်လေရောရင်းမယူတဲ့လေယာဉ်ကြီးတိုင်ရှင်နဲ့ပေါ့နော်ညှိနှိုင်းဆွေးနွေးမှုကိုလုပ်ခင်းတဲ့သူတို့ကဘယ်လိုပြောမလဲလေယာဉ်အင်အားတွေနဲ့ပေါ့နော်တိုင်ရှင်လာရင်လည်းသူတိုင်ရှင်ကိုဖမ်းမယ်ဆိုလို့လေယာဉ်အင်အားကြီးရှေ့မှာထားပါပြီ။နောက်ကလုံသမားတွေလည်းတန်ဆူးလုံးလာခတ်တာလား။အဲ့ဒါကျွန်တော်တို့ဒီဆက်ဆံရေးရုံးကိုနောက်တောင်းဆိုတဲ့အချက်တွေကိုဖြည့်ချင်းပြီးကိုကျွန်တော်တို့ကကျွန်တော်ဆန္ဒပြဖို့ရည်ရွယ်ချက်ရှိဘူး။အဲ့
သူတို့ရဲ့တောင်းဆိုချက်တွေကတော့ရော်ကျင်းမယူထားတဲ့မြေတွေပေါ်မှာတန်ဆူးကြိုးတွေမခတ်ဖို့ရဲကင်းတွေနေရာလာမယူဖို့သူတို့စိုက်ပျိုးပြီးသားတီးနှံတွေကိုမဖျက်ဆီးဖို့စုံစမ်းစစ်ဆေးရေးကော်မရှင်ကချမှတ်ထားတာတွေကိုလိုက်နာဆောင်ရွက်ဖို့စတာတွေကိုတောင်းဆိုခဲ့ကြတယ်လို့ဆိုပါတယ်။ဆက်ဆက်ရေးယုံကအပြန်မှာတော့တရုတ်ကုမ္ပဏီဖြစ်တဲ့မြန်မာဝမ်ပေါင်ကုမ္ပဏီကိုဆန္ဒပြဖို့တွားရမှာရဲရင်ကအလုံးအရင်းနဲ့ပိတ်ဆို့မှုတွေကြောင့်နောက်ပြန်ဆုတ်ခဲ့ရတယ်လို့ဆိုပါရယ
်ဟိုလမ်းမှာကျောက်လာမတိုင်းပဲတယ်ကျွန်တော်တို့ဒီကြောင်နေကငင်းကြတော့လည်းဟောပေါင်းပြီးရှိပြီလက်ဆောင်ပြီးချက်မှာတော့ကျွန်တော်တို့အဲ့လိုပြောဇန်အဲ့ချိန်မှာသူတို့ကရှိလေးရွာဆိုတဲ့ရွာအဝေးမှာသူတို့ကရဲအင်အားလူတွေငားရတယ်ကျွန်တော်တို့ပိတ်ဆို့ထားတယ်ဒီအောက်ဆောင်ရေးမှုကတော့ဒီကြောင်နေကိုပြန်လွတ်တယ်ကျွန်တော်တို့ကဒါပဲရှေးဆက်ရှောက်လို့ရှိရင်ကျွန်တော်တို့နဲ့ထိုက်တဲ့ရင်ဆိုင်မှုတွေဖြစ်မှာဆိုတော့ကျွန်တော်သိအဲ့လိုလဲဆိုတော့အာနာသူတို့မှရှိရတယ်သူတို့ကရဲအင်အားငားရတယ်ကျွန်တော်တို့ပြည်သူနဲ့မညာတယ်ကျွန်တော်တို့ပြန်ခောက်လာတယ်
ရဲအင်အားတွေနဲ့အလုံးရင်ပိတ်ဆို့မှုတွေအတွင်တင်းမာမှုဖြစ်ခဲ့တာနှစ်နာရီခန့်ကြာမြင့်ခဲ့လို့ဆိုပါရယ်ဒီကိစ္စရဲ့နဲ့ပတ်သက်လို့ဆက်သွယ်မေးမြန်းဖို့အတွက်စားလင်းရင်းမြို့နယ်ရဲစခန်းကိုစ조사ဆက်သွယ်ခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူးဒေသခံတွေကိုအကူအညီပေးနေသူတို့ကတော့ဒေသခံတွေဟာဆက်ဆက်ရေးရုံးကိုတွားခဲ့ကြပေမဲ့ဖြည့်ရှင်းပေးနိုင်တဲ့သူတွေမရှိတဲ့အကြောင်းကိုလည်းပြောပြပါရယ်
အခုကလာ
တဲ့
လူတွေကလည်းဖြည့်ရှင်းပေးတဲ့လူတွေမဟုတ်ဘူးတော့ကျွန်မတို့ရေးရှာလို့ရေးရတာဖြစ်တယ်ပေါ့နော်တကယ်တမ်းဆိုရင်တော့သူတို့မှအတောင်လူထောင်များကလည်းမရှိဘူးနောက်ပြီးတော့ဖြည်းဖြည်းလေးသုံးပေးတာအများကြီးပဲဒီသားလည်းကိုဒါအဆက်ကိုတင်ကြပေးမယ်စီမံကိန်းအားဆိုတော့အရင်ကပြောတယ်ပေါ့နော်
ရရရောချင်းမယူထားတဲ့ဒေသခံတွေဟာစီမံကိန်းအတွက်တိုင်နေထူတဲ့အခါမှာသူတို့ရဲ့လက်ရှိစိုက်ခင်းတွေကိုဖျက်ဆီးခံနေရတယ်လို့ဆိုပါရယ်။တန်ဆူးကြိုးတွေခတ်ထားပေမဲ့သူတို့စိုက်ခင်းတွေစီကနေတီးနှံတွေကိုတွားရောက်ယူဆောင်ကြအောင်မှဖြစ်တယ်လို့လည်းဒေသခံတွေကဆိုပါရယ်။တန
်ဆူးကြိုးခတ်ထားတဲ့ဟာတွေကိုတော့တွားလို့ဆောင်းလို့ရအောင်အဲ့ဒီခတ်ထားတဲ့ယာရီတွေကလက်လက်ကြောင်းတွေစက်စက်တွေစိုက်ထားတယ်မှာ။အခုကတန်ဆူးကြိုးခတ်ထားတော့တွားပြီးလို့မရဘူး။ဒါနဲ့ကိုခင်ကိုရအောင်မှာရောချင်းမြူတာကတောင်းမားလေးပေါ်တော့သွားကြမှာပဲမှာ
လေဗရောင်းတောင်ကျင်းနီစီမံကိန်းကိုမြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့တရုတ်ကုမ္ပဏီဖြစ်တဲ့မြမဝမ်ပေါင်ကုမ္ပဏီတို့ကပူးပေါင်းလှုပ်ဆောင်ခဲ့ကြပြီးဒေသခံတွေရဲ့မြေယာတွေကိုတန်ရာတန်ချင်းမပေးဘဲသိမ်းယူခဲ့တာတွေသာသနာအဆောက်အုံတွေပျက်စီးဆုံးရှုံးရမယ့်အခြေအနေတွေသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမဲ့အခြေအနေတွေပေါ်မှာဒေသခံတွေဟာကျေနပ်မှုမရှိတဲ့အတွက်ပြီးခဲ့တဲ့နှစ်ကတပိတ်စခန်းတွေဖွင့်ပြီးဆန္ဒထုတ်ဖော်မှုတွေလုပ်ခဲ့ကြတာပါဒီအတွက်အာဏာပိုင်တွေကမီးလောင်ဘုံတွေနဲ့ဖြိုခွဲခဲ့တဲ့အတွက်တန်ငါအတော်များများထိခိုက်ဒဏ်ရာများရရှိခဲ့ပါတယ်ဒေသခံတွေကိုတော့စက်တင်ဘာလ30ရက်နေ့နောက်ဆုံးထားပြီးလေယာဉ်မြေနစ်နာကြီးတွေကိုယူဖို့အတွက်အစိုးရကပြောဆိုခဲ့သလိုမယူပါကအဲ့ဒီနစ်နာကြီးတွေကိုဒေသဖွံ့ဖြိုးရေးအတွက်ပဲသုံးဆွဲမယ်လို့လည်းအစိုးရကကြေညာပြောဆိုထားပါတယ်။ရွာပေါင်း14ရွာကဒေသခံပြည်သူတွေဟာနစ်နာကြီးကိုလည်းမယူသူတို့လေမြေတွေကိုလည်းသိမ်းယူမခံတဲ့အတွက်အခုလိုမျိုးတင်းမာမှုတွေဖြစ်ပွားခဲ့ရပါတယ်ရှင်။